Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝင်ညညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American အတန်းကနေ2024ခုနှစ်ဇူလိုင်လ20ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့မီတာ3251နဲ့ဒိုင်းလမ်းမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းအားရအတန်းလေးနေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကခင်ဝေးကြပါစီကျွန်မခင်ပြူထွေးပါဂါဇာညင်းကြီးအတွက်တွေးဆဆွေးနွေးမှုတွေလုပ်လည်တဲ့အချိန်ထဲမှာပဲဂါဇာအလယ်ပိုင်းကဒုက္ခသည်စခန်းတွေကိုအစ္စရေးကလေကြောင်းကတိုက်ခိုက်လို့သေဆုံးတဲ့သူတွေ20ကျော်ရှိတယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်နောက်ကြိုက်မယောမြို့နယ်တွေကဘုံကြီးကျောင်းတစ်ချောင်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့တိတ်ဆုံးသူ20ကျော်နဲ့ဒဏ်ရာရသူတွေအများပြားရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ် MNDA ကိုကံအဖွဲ့ကတော့တရုတ်ရဲ့တောင်းဆိုမှုကြောင့်အပြစ်ရက်ဆဲတာတွေကိုဇူလိုင်လကုန်ထိတတ်တန်းကြိုးထားတယ်လို့ပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပါမယ်ရှင
်သတင်းတွေပြီးတဲ့နောက်နောက်ဆင်ရမယ့်ထဲမှာတော့မန္တလေးတိုင်းမန္တရာဘက်မှာတောင်သူတွေစပါးဆိုင်ဖို့အခက်အခဲကြုံနေရတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဥဒမောင်သားရဲ့ဒီမိုကရေစီလူခွေနဲ့ခေတ္တကဘာအစည်းအဝေးမှာဆိုရင်တော့
ဥရောပဆိုတာဒီမိုကရေစီနိုင်ငံတွေစုဖွဲ့ထားတာပဲလေအဲ့တော့ဒီမိုကရေစီစနစ်ကိုသူတို့ဆက်ပြီးတော့လိုလားနေသေးတယ်အဲ့ဒီအတွက်မြန်မာနိုင်ငံမှာလည်းဒီမိုကရေစီထွန်းကားတာကိုသူတို့လိုချင်တယ်မြန်မာနိုင်ငံမှာခုလက်ရှိကြုံတွေ့နေရတဲ့အကျပ်တဲတွေကိုသူတို့မလိုလားဘူ
း BBC မြန်မာပိုင်းရဲ့အငြိမ်းစားဌာနမှူးဒေါက်တင်သားစီပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဒုသံအစီအစဉ်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ပါဝင်သတင်းတွေကသုတအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နေနဲ့လာမယ့်ရွေးကောက်ပွဲမှာဒီသမ္မတတက်တန်နောက်တစ်ကြိမ်ထပ်မပြိုင်ဖို့အတွက်ဖိအားပေးတောင်းဆိုလာတွေပို့ပြီးတော့များလာပေမဲ့လို့လည်းသမ္မတအနေနဲ့ဆက်ပြိုင်သွားမယ်ဆိုတာကိုသူ့ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကတောက်ကြနေကထုတ်ပြန်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဘိုင်ဒန်အနိုင်ရနိုင်ချေနည်းလာနေပြီဆိုပြီးတော့ဒီမိုကရက်တစ်အများပြားကိုယ်တိုင်ကပါဖိအားပေးပြောလာကြတာပါသမ္မတဘိုင်ဒန်ကတော့လောလောဆယ်ကိုဗစ်ဖြစ်နေလို့ဒလဝဲမျိုးကနေအိမ်မှာတီးခြားခွဲနေတဲ့ဒါဖြစ်ပါတယ်တကယ်လို့ဒီသမရအနေနဲ့ဝင်မပြိုင်တော့ဘူးဆုံးဖြတ်မယ်ဆိုရင်သူ့ရဲ့နေရာမှာဘယ်သူကအစားထိုးအဆိုပြုမလဲဆိုတာမေးခွန်းဖြစ်လာတယ်လို့ရှင်းလာထဲမှာချင်းပါမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာသမရကနောက်လူတစ်ယောက်ကိုအဆိုပြုတင်ပြတာမျိုးဖြစ်လာနိုင်တယ်ဆိုတဲ့ခမန့်ချက်တွေလည်းထွက်လာပါတယ်လက်တလောခမန့်နေကြတဲ့အထဲမှာတော့ဒုသမရကမလာဟဲရစ်ကထိတ်ဆုံးမှရှိနေပြီးနောက်ထပ်ဖြစ်နိုင်ခြေခမန့်ခံထားတဲ့သူတွေထဲမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကာဗင်နူဆမ်ပန်ဆယ်ဗီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျိုးရှပီရိုမစ္စကန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်မာတို့ပါပါတယ်ဒုသမ္မတကမလာဟဲရစ်ကတော့အခုအချိန်ထိသမ္မတဘိုင်ဒန်ကိုပဲဒီဒီမိုကရက်တစ်ကိုယ်စားလှယ်လောင်းဖြစ်နေထောက်ခံတဲ့အကြောင်းတရားဝင်ပြောကြားထားပါတယ်ရှင
်ဒီနိုင်ငံကိုင်ရိုမှာဒီဂါဇာအပြစ်ခတ်ရဆဲရေးဆွေးနွေးမှုတွေတိုးတက်နေချိန်မှာပဲဂါဇာအလယ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကိုမနေ့ညကအစ္စရေးဘက်ကလေကြောင်းကနေ3ကြိမ်တိုက်ခိုက်တာကြောင့်73ယောက်ထပ်မံတည်ဆုံသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်နူဇရက်နဲ့ဘူရေးဒုက္ခသည်စခန်းတွေထဲကတည်ဆုံသွားသူတွေထဲမှာကလေး3ယောက်နဲ့အမျိုးသမီး1ယောက်တို့ပါဝင်တယ်လို့တည်ဆုံတဲ့ရုပ်အလောင်းတွေကိုအနီးနားကစစ်ရုံကိုပို့ဆောင်ပေးတဲ့ပါလက်စတိုင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမှာတော့အစ္စရေးနဲ့ဟမတ်စ်ကြားအပြစ်ခတ်ရဆဲသဘောတူညီမှုရဖို့အတွက်အမေရိကန်ပါဝင်နိုင်ငံတကာကဆက်ပြီးတော့လှုံ့ဆော်နေကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတော့ဟမတ်စ်တွေဖမ်းထားတဲ့အစ္စရေးတစားကလည်းပြန်လွတ်ပြီးနှစ်ဖက်အပြစ်ခတ်ရစေးသဘောတူညီချက်ရဖို့ကလက်တကန်းအလိုမှရောက်နေကြောင်းဒါပေမဲ့အဲ့လိုပန်းနိုင်ကိုရောက်ဖို့နောက်ဆုံးအပိုင်းကတော့အခက်ဆုံးဖြစ်တယ်ဆိုပြီးတော့တောက်ချာနေကပြောလိုက်ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုဒီ drone တွေဒုံးကျည်တွေနဲ့ညလုံးပေါက်ပစ်ခတ်တိုက်ခိုက်တာကြောင့်မလို့ယူကရိန်းရဲ့သား2ဦးသေဆုံးပြီးတော့နိုင်ငံတော်ဝန်ကအခြေခံအဆောက်အုံတွေစွမ်းအင်စက်ရုံတွေမြင့်ထားတဲ့ယူပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကဒီကနေ့ပြောပါတယ်အရှေ့မြောက်ပိုင်းကမျိုးငယ်လေးတစ်ခုဖြစ်တဲ့ဘာဗင်ကိုဗီမျိုးကအခြေခံအဆောက်အုံတွေကိုရုရှားရဲ့ဒီအစ္စကန်ဒါဒုံးကျည်တွေထိမှန်လို့လူနှုတ်ဦးသေဆုံးပြီးတော့နောက်ထပ်3ဦးဒဏ်ရာရခဲ့တယ်လို့ဟာကီဗ်ဒေသအုပ်ချုပ်ရေးမှူးအိုလက်ဆန်နီဟူဘော့ဖ်ကပြောပါရယ်ဘယ်အခြေခံအဆောက်အုံတွေထိမှန်ခဲ့တယ်လဲဆိုတာကိုအသေးစိတ်မပြောပေမဲ့လူနေအိမ်တွေအုပ်ချုပ်ရေးနဲ့စီးပွားရေးအဆောက်အုံတွေ50ကျော်ထိခိုက်ပျက်စီးခဲ့တယ်လို့ Telegram လူမှုကွန်ရက်ကတစင်သူကဖော်ပြခဲ့ပါရယ်မင်းညားကညာလုံးပေါက်တိုက်ခိုက်မှုအတွင်းမှာပဲ့ထိန် အစ္စကန်ဒာမစ်ဆိုင်းဒုံးလက်နဲ့၄ခုလောက်နဲ့ရုရှားကပစ်လို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူကရိန်းလက်တပ်ကပြောပါတယ်။ယူကရိန်းလက်တပ်အနေနဲ့ဒီတိုက်ခိုက်မှုကိုဂျားပြတ်ဟန်တာပစ်ချတာတွေမလုံနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့တခြားသောဒီနိုင်ငံအရှေ့ပိုင်းမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုပစ်ခတ်တဲ့ရုရှားရဲ့ drone 18စင်းတွေက73စင်းကိုတော့ယူကရိန်းလက်တပ်ကဂျားပြတ်ဟန်တာဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရှင်။
ဝန်ပြည်နယ်ချိုင်မြောမြို့နယ်ကဖုန်ကြီးကြောင်တကြောင်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်လို့အရသားတွေအပါအဝင်လူ20ထက်မနည်းတေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိနေပြီးတော့ဒီထဲမှာကလေးငယ်တွေပါဝင်တယ်လို့ပြောပါတယ်။ပျောက်ဆုံးသူတွေကိုရှာဖွေတာခန္ဓာကိုယ်တစားစီဖြစ်နေတဲ့ရုပ်လောင်းတွေကိုလိုက်ခေါက်တာတွေလုပ်နေသေးဖြစ်ပြီးတော့တေဆုံးသူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းမျက်မြင်တွေကပြောပါတယ်။ကျိုင်မြောမြို့နယ်ငပူအင်းရွာကဖုန်ကြီးကျောင်းမှာဝါဆိုလာပြေဓမ္မဆက်ကြခါတော်နေ့အတွက်အနီးနားကလွှစင်ကုန်းရွာသူရွာသားတွေပါလာရောက်ဝိုင်းဝန်းပြီးပြင်ဆင်ဆွန့်ချက်ပြုတ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒါပြင်တော်လိုင်းအီပူပေါင်းတပ်တွေအစည်းအဝေးလုပ်ဖို့အဲ့ဒီဖုန်ကြီးကျောင်းမှာလူစုနေတယ်ဆိုတဲ့သတင်းကြောင့်လည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ယူဆကြောင်းဝန်ပြည်နယ်အခြေစိုက်ကြားပြူစစ်ကြောင်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်ခင်ဗျာ။
မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုကန့်အဖွဲ့အနေနဲ့တရုတ်နိုင်ငံရဲ့တောင်းဆိုမှုကြောင့်ဇူလိုင်လကုန်အထိအပြစ်ခတ်ရက်စဲထားမဲ့အကြောင်းကိုထုတ်ပြန်လိုက်ပါတယ်။ရှမ်းမြောက်ဒေသမှာဒီလ15ရက်နေ့ကနေ18ရက်နေ့အထိ၄ရက်ကြာအပြစ်ခတ်ရက်စဲတဲ့အကြောင်း MNDAA ကကြေညာခဲ့ပြီးတဲ့နောက်အခုဒီချိန်ဒီ19ရက်နေ့ကနေဒီလကုန်နဲ့31ရက်နေ့အထိထပ်မံတပ်တန်းတိုးလိုက်တာလည်းဖြစ်ပါတယ်။ဒီလိုအပြစ်ရဲ့တပ်တန်းတိုးလိုက်ပေမဲ့လို့ဒီကာလမှာစစ်ကောင်စီတပ်တွေကတိုက်ခိုက်လာတဲ့ဆိုရင်တော့ MNDAA တပ်ဖွဲ့တွေအနေနဲ့ကိုကိုကိုခုခံကာကွယ်ဖို့တင့်တော်တဲ့တံပြန်တိုက်ခိုက်မှုတွေလုပ်သွားမယ်လို့ဖော်ပြထားပါတယ်။အပြစ်ရထားတဲ့ကာလအတွင်းမှာဒေသဆိုင်ရာအုပ်ချုပ်သူတွေနဲ့ပူးပေါင်းပြီးစစ်ဘေးဒုက္ခသည်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်သွားမယ်အကြောင်းနဲ့လက်ရှိထိန်းချုပ်နယ်မြေတွေမှာဆက်လက်ခန်းစစ်ဆင်နိုင်ဖို့နဲ့လေကြောင်းရန်ကာကွယ်နိုင်ဖို့အတွက်အစီအမံတွေလုပ်သွားမယ်အကြောင်းလဲဇူလိုင်လ19ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ MNDAA ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကို9:00 AM ဒီတိုင်းရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မန္တလေးတိုင်းမတရားဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်။တိုက်ပွဲတွေဖြစ်နေတဲ့မန္တလေးတိုင်းမတရားမြို့နယ်ကစေတော်ကြီးဆယ်ရီမရရှိတာကြောင့်မန္တလေးမတရားမြို့နယ်တွေကစိုက်ပျိုးရေးတောင်သူတွေမှာအခက်အခဲတွေဖြစ်နေပါတယ်။မိုးစဘာစိုက်ပျိုးခြင်းရေမရရှိတာကြောင့်လေဧကတောင်းနဲ့ချီပျက်စီးဖို့အရေးနဲ့ကြုံတွေ့နေရပါတယ်။မန္တလေးတိုင်းကအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတဲ့မန္တလေးတိုင်းမတရားမြို့နယ်ကစေတော်ကြီးဆယ်ရီကိုမရရမျိုးပြင်မန္တလေးမျိုးကပသိမ်ကြီးအမရပူရအရှိချမ်းကဒေသခံတွေကအဓိကအားထားအသုံးပြုနေရတာလည်းဖြစ်ပါတယ်။ဆယ်ရီမရတာတပတ်ကျော်ရှိလာပြီဖြစ်တဲ့အတွက်အခက်အခဲတွေနဲ့ကြုံနေရတာလည်းဖြစ်ပါတယ်။မရရဒေသခံတူကရီမရရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာကိုအခုလိုပြောပါတယ
်။မရရတိုင်းမှာဘယ်လိုဖြစ်နော်အခုကျတော့တောင်သူတွေကလက်ရှိတော့ကျတော့ရီလိုအပ်တာပေါ့။ဟာကျဲထားတဲ့လူကလည်းရီလိုတာပဲ။ခုဆက်မောင်းမဲ့လူကလည်းရီလိုတာပဲပေါ့။အခုတောင်သူတွေကအကုန်ဆင်းနေရီမရဘူးမလာဘူးလေ။အဲ့ဒါကြတော့အခုကျတောင်သူတွေကနည်းနည်းရနာနေရတာပေါ့ဗျာတချို့ကျတော့ကျဲပြီးသားလူတွေလည်းကျဲပြက်ပြီးသားတွေဒီကြောင့်ခက်ခဲဖြစ်နေ
ဆယ်တော်ကြီးရေကိုမရရမြို့ကန်တွေအပြင်မန္တလေးမြို့ကဒေသခံတွေဖြစ်တဲ့ပသိမ်ကြီးနဲ့အမရပူရအရှိချမ်းကဒေသခံတွေကပါအားထားအသုံးပြုနေရတာပါဆယ်ရေကိုစိုက်ပျိုးတာအပြင်တောက်သုံးရေအတွက်ပါအသုံးပြုကြတာဖြစ်ပြီးအခုလိုရေမလွတ်တဲ့အတွက်ခက်ခဲတွေကြုံတွေ့နေရတာပါຫນွေစဘာရေသိမ်းပြီးမိုးစဘာစိုက်ပျိုးမဲ့အချိန်မှာဆယ်ရေမရရှိတဲ့အတွက်ပြုတ်ဝင်နေသေးဆုံးပြီးတော့တောင်းနဲ့ချီတဲ့လေဟီကတွေပျက်စီးမဲ့အရေးလဲကြုံတွေ့နေရပါတယ်။ဆယ်ရီမရရှိရင်မိုးစဘာပြိုးခင်းတွေပျက်စီးဆုံးရှုံးနိုင်လို့ရေလွတ်ပေးဖို့ကိုလည်းဒေသခံတွေကလိုလားနေတာပါ။ပသိမ်ကြီးမြို့နယ်စဘာဆိုင်တောင်သူတူကခုလိုပြောပါတယ
်။ရေမလာတော့ကျွန်တော်တို့ဒီမှာပြိုးခင်းတွေချောင်နေတယ်။ချိုးကလည်းစိုက်တော့မဲ့ဟာတွေခရီးတွေချောင်နေတာပေါ့။ခုစိုက်ဖို့ရာတွေဒီပြိုးခင်းလုပ်ဖို့ရာတွေခက်ခဲဖြစ်တာပေါ့ကျွန်တော်တို့ခု။ဧကကိုထောင်ချီတောင်းချီလောက်ရှိမှာပေါ့။ဟိုဟာကတော့ကျွန်တော်တို့ဆယ်တော်ကြီးကနေလွတ်တဲ့ဟာကမရေယာကျွန်တော်တို့ပြည်ကြီးမရဘူးတာအကုန်လုံးပေါ့ကျွန်တော်တို့အဲ့ဒီ၃မြို့နယ်ဆက်နေလीကျွန်တော်လေစိုက်ဖို့ရာရေအမြန်ဆုံးလွတ်ပေးချင်တာပေါ့ရေအမြန်ဆုံးလာပေးချင်တယ်ဒီပြိုးပင်လေးတွေသေသွားလို့ချင်းလေဒီကလေစိုက်လို့မရတော့ဘူးလीကိုပြိုးပင်လေးတွေမသေးခင်ကိုခုမိုးလေးနဲ့ဆိုတော့ကျွန်တော်တို့ဟိုအသက်ကလေးတော့ဆက်ပြရပါဗျာကိုတော့ကိုမိုးလေးကလည်းနည်းနည်းတော့ကြာနေတာဟိုလေနာချောင်းနာနီးတဲ့လူတွေကရေတို့ပြည့်တဲ့တို့ဟွာတဲ့တို့ရှိတဲ့ရေလေးတွေ
ကကတ်ဖွေရာကျောလာနစ်ာရကာစာလု်မရာစင်ကူမျုနေကစတ်စွထာနေရကိုဝင်ော်တက်ခနေတာဖြစ်ပြီ်စော်ကြီးစ်ရှိ်မရာမျုနေကစတ်စွထာနေရာနစ်ရှိ်နစ်ရှိနေရာထ်မနေကကကတ်ဖွေကသိ်ပိုက်ထာါ်စ်မာရှိ်ကောင်းရ်ပ်လု်မ်ပြသူကကတ်ဖွေ်တောင်ရှိသူမေးများထားပေမ်ဖြ်ကြော်မရှိသေးပါဘူး။စေရီကိုအမိပြုပြီးတော့ဒေသခံတွေဟာတောက်သုံးရီအပြင်စိုက်ပျိုးရေးကိုလှုပ်ဆောင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ
။မရာမြို့နယ်တွေကစိုက်ပျိုးရေးတောင်သူတွေစေရီမရရှိတာကြောင့်စိုက်ပျိုးရေးခက်ခဲကြုံနေရတဲ့အခြေအနေကိုကိုစီသူပြောသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတော်ဝန်ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသာစီစဉ်ကိုထုတ်လွှင့်ပေးမှာပါ။ထိုင်းနိုင်ငံလူ့သမားဥပဒေအရအမျိုးသမီးတွေကိုယ်ဝန်ဆောင်ချိန်မှာလည်းအလုပ်လုပ်ပိုင်ခွင့်ရှိပေမဲ့လို့ထိုင်းရောက်မြန်မာအလုပ်သမားအများပြားကတော့ကိုယ်ဝန်ကြောင့်အလုပ်ကနေထွက်ဖို့ဖိအားပေးခံရတာအလုပ်ဖြုတ်ခံရတယ်ကြုံကြရပါတယ်။ဥပဒေပြဋ္ဌာန်းထားပေမဲ့အကာအကွယ်မရကြတဲ့ကိုယ်ဝန်ဆောင်အမျိုးသမီးအလုပ်သမားတွေအကြောင်းကိုတော့ဒီတစ်ပတ်ဒုသန်စီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပြောတော့ပြောရတယ်တော့ပြုတ်မဲ့လို့တော့မထင်ဘူးမော်နော်။မရဲ့အဆင်မပြေတဲ့မိသားစုကြတာလည်းဒုက္ခတွေရောက်တာပေါ့ခက်ကြောက်မှုရှင်အထွေတွေတင်ရဘယ်လိုပေါ့ယောက်ျားတစ်ယောက်လုံးစားနေရုံကမိသားစုတွေများတဲ့ဒုက္ခတွေရောက်ကြအောင်ပေါ့
လူငယ်တွေဟာထိုင်းနိုင်ငံကိုရှေ့ပြောင်းလာတဲ့အခါမှာသူတို့သတ်မှတ်ထားတဲ့အချင်းတွေထက်ပိုပြီးတော့ကြာရှည်စွာနေထိုင်တတ်ကြပါတယ်။တချို့ကမိသားစုဘဝတွေကိုတောင်ထူထောင်လိုက်ကြပါတယ်။ဒါပေမဲ့သူတို့ရဲ့အခွင့်အရေးကိုမသိရင်ဒါမှမဟုတ်မကာကွယ်နိုင်ဘူးဆိုရင်တော့အခက်ခဲများစွာနဲ့ရင်ဆိုင်ကြရမှာပါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုသန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကိုဝင်စားစီရေးကြီးတော့ပျော်တော့ပျော်တယ်လေ။တော့ပြုတ်မဲ့လို့တော့မထင်ဘူးပေါ့နော်။ဒါမဲ့လည်းနောက်ပိုင်းဆိုညာသူတို့လှုပ်ဖြုတ်ပါတယ်။တမီးကဘာလို့လဲဆိုတော့ဘိုင်းမှာဂျိတ်မြဲတွေ့ပါတော့။ကိုရီးယား9နိုင်10နိုင်ဆိုတော့ဂျိတ်တွေ့မှလည်းဖြစ်မယ်လေ။ဂျိတ်မတွေ့လို့လည်းမဖြစ်ဘူး။အားကြောင့်ဂျိတ်တွေ့တဲ့အတွက်သူတို့ကတည်ရတယ
်။အသက်28နှစ်အရွယ်ရှိတဲ့မက်ချယ်ရီကထိုင်းနိုင်ငံမှာရွှေပြောင်းလို့တမအဖြစ်အလုပ်လုပ်နေတာ6နှစ်လောက်ရှိပါပြီ။ဒါပေမဲ့သူမကိုဝင်ဆက်ရတဲ့အချိန်ကဘောင်းမီချုပ်ဆက်ရုံမှာအလုပ်လုပ်နေတာ3လပဲရှိပါသေးတယ်။တခြားမြန်မာအမျိုးသမီးတွေနေတူပဲမက်ချယ်ရီကလည်းကိုဝင်ဆောင်နေစဉ်အတွင်းညဘက်အလုပ်လုပ်တဲ့အခါမှာမကောင်းဆိုးဝါးတွေကတ်မပါလာအောင်ကာကွယ်တဲ့အနေနဲ့ဂျိတ်တွေရမယ်ဆိုတဲ့အယူကိုလက်ခံယုံကြည်သူပဲဖြစ်ပါတယ်။တရက်မှာတော့အလုပ်ရှင်တွေကယူနီဖောင်းအသစ်ပေးဖို့အတွက်အလုပ်သမားတွေကိုရုံးခန်းထဲခေါ်ပါတယ်။မက်ချယ်ရီနဲ့နောက်ထပ်ကိုဝင်ဆောင်အမျိုးသမီးတို့ကိုခေါ်တဲ့အချိန်မှာတော့တလားအလုပ်လုပ်ပြီးထွက်ဖို့အတွက်ဆာရွက်ဆာတန်းမှာလက်မှတ်ထိုးခိုင်းတာပါ။သူမအနေနဲ့ချင်းချောက်ခံရပြီးဖိအားပေးတယ်လို့ခံစားရတဲ့အတွက်လက်မှတ်ထိုးပေးလိုက်ရပါတယ်
။သူတို့ထိုးခိုင်းတဲ့လက်မှတ်မှာလည်းဘာတွေရည်ရွယ်မှန်းတော့မသိဘူး။သူတို့ရှမ်းလို့တွေရောမာလို့ရောကို့မှာလည်းအဲ့လောက်တိချိန်မရှိဘူးလေ။9မိနစ်ပဲလို့တော့တယ်။မာရဲ9နိုင်ထိုးဖို့9မိနစ်လို့မှခေါ်ဖြုတ်လိုက်ကြလေ။
သူမအနေနဲ့အဲ့ဒီဆက်ယုံမှာအလုပ်လုပ်နေတာ3လလောက်ရှိပြီဆိုပေမဲ့လည်းကိုဝင်ရှိလာတဲ့အတွက်ကြောင့်ဘာခံစား권မှမရပဲအလုပ်ထုတ်ခံလိုက်ရပါတယ်။အလုပ်မရှိရတဲ့နောက်မှာပဲမက်ချယ်ရီနဲ့သူမရဲ့အမျိုးသားတို့အတွက်ကြောက်ဖို့ကောင်းတဲ့အခြေအနေတွေကြုံလာရပါတယ်။သူမအမျိုးသားကလည်းပုံမှန်အလုပ်မရှိပဲတစ်ခါတလေမှနေစားအလုပ်လုပ်ရတာပါ။သူမနဲ့သူမရဲ့ကလေးအတွက်အာဟာရပြည့်ဝအောင်စားဖို့မဆိုထားနဲ့ထမင်းအောင်နတ်မန်အောင်မစားနိုင်ခဲ့ပါဘူ
း။တနေ့တော့ခက်ခဲ့ပြဗမာမှလည်းလုံးမရှိ။ကိုမစားဖို့ကိုစားချင်တာလည်းမစားရတော့ဘူး။ခင်းမရှိရင်လည်းမဖြစ်ဘူးလေ။ဂလန်းရှိဂလန်းကောက်စားလိုက်တယ်။ကစွန်းရတွေ့တော့ကစွန်းရကူစားလိုက်တယ်။ပြီးလေးနဲ့စားလဲအဲ့လိုမျိုးနဲ့စားခဲ့ရတာပေါ့။ဒါခါကျရင်စားမရှိတော့ပြန်ပေးရတာပေါ့နော်။
အမျိုးသမီးတွေဟာကိုဝင်ဆောင်ချိန်မှာအလုပ်လုပ်ပိုင်ခွင့်ရှိကြပါတယ်။သူတို့တွေဟာကိုဝင်ရှိလာတဲ့အခါမှာအလုပ်ထုတ်ပယ်မခံရဘူးအထူးကာကွယ်ခွင့်ကိုတောင်ရကြရမယ့်သူတွေဖြစ်ပါတယ်။ပြီးတော့အလုပ်ရှင်တွေအနေနဲ့လည်းရောကြီးငွေပေးရမှာဖြစ်ပါတယ်။ မတ်ချယ်ရီအနေနဲ့ဆိုရင်လောက်ခတလာစာရရှိမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွှေပြားလိုသမားတွေအတွက်တော့ဥပဒေဟာအမြဲတမ်းအကာအကွယ်ဖြစ်ရှိနေတာမဟုတ်ပါဘူး။များသောအားဖြင့်သူတို့အနေနဲ့ရရှိမဲ့အခွင့်အရေးတွေကိုမသိကြသလိုသိနေရင်လည်းတောင်းဆိုလို့မရတဲ့အခြေအနေရှိနေကြတာဖြစ်ပါတယ်။အခုလိုမျိုးဒုက္ခရောက်ရတာဟာမတ်ချယ်ရီတယောက်တည်းတော့မဟုတ်ပါဘူး။ကိုဝင်ဆောင်ချိန်မှာပဲအလုတ်ဖြုတ်ခံလိုက်ရလို့လာရောက်တိုင်တန်းတဲ့သူတွေအများကြီးရှိနေတယ်လို့ရွှေပြားလူသမားကြီးလှုပ်ရှားသူတွေကပြောပါရယ်။ဒီအခြေအနေတွေဟာနောက်ပိုင်းနှစ်တွေမှာပိုဆိုးလာတယ်လို့ Walker Alliance Group ကကိုတူးလင်းကပြောပါရယ်။
တချို့ကဆိုလေးလားလောက်နဲ့ပေါ့ကိုဝင်ရှိသွားပြီဒီမျိုးသမီးတို့သူကလုံချုပ်တယ်ပေါ့နော်ပေးနာပြလိုက်တာတွေလုပ်ငန်းထဲမှာများကိုဝင်ပြတ်ကြမှာလို့ခါလို့ပေါ့နော်လေးပင်မတဲ့အချိန်မှာတချို့ရာမှာဆိုချော်လဲတာတွေရှိတယ်ပေါ့အဲ့လိုမျိုးဆိုရင်တို့ရဲ့စက်ယုံကပဲတို့ရွာမှာစိုးရင်လည်းဒီမျိုးသမီးတွေကိုကိုဝင်ရလာပြီဆိုရင်တို့တော်တော်များများချုပ်ပြစ်တာတွေကတော်တော်ကြီးကိုတွေ့ပါနိုင်ငံမှာနေရာတိုင်းမှာကြုံတွေ့ရတယ်တချို့ကဆိုများ3လလောက်နဲ့3လ3လ4လလောက်ဆိုဘိုက်ကပူလာတယ်ပေါ့နော်အနေနဲ့တချို့လုပ်ငန်းတွေက9လအထိခန့်တယ်တချို့ကဆိုရင်4လလောက်နဲ့ချုပ်ပြစ
်မဲဆောက်မှာအလုပ်လုပ်နေတဲ့မတ်ဝဝါကတော့သူမရဲ့ကိုနှစ်တာအလုပ်လုပ်တဲ့တက်တန်းအတွင်မှာဆက်ယုံပါရှင်တတိတွေကကိုဝင်စားအမျိုးသမီးတွေကိုအလုပ်ထွက်ခိုင်းတာကိုမြင်လာခဲ့ရတာပါဆယ်ကျော်တက်ရွေတားနေအောင်ရှိတဲ့မတ်ဝဝါအနေနဲ့မနစ်ကကိုဝင်စားရှိပြီလို့တီးလိုက်တဲ့အချိန်မှာပျော်ရွှင်မှုနဲ့အတူစိတ်တော့ကတွေလည်းအတူတွဲပါလာခဲ့ပါတယ်တေဇာနာကတော့မဝဝါရဲ့အလုပ်ရှင်တွေကသူမကိုအလုပ်ထွက်အောင်ကြိုးစားခဲ့ကြပါတယ်
။ခလေးမိုးပြီးတော့တောင်းလာနေလို့ရှိရင်တမီးအလုပ်ပြန်လုပ်လို့ရရင်ရပါပြီပေါ့။တမီးတို့ထွက်စားတော့လက်မထိုးပြစေနဲ့ပေါ့ဒီပြောရလေ။အာသူတို့တွေကလက်မခံအောင်သူတို့ဟင်းမရအောင်လက်မပဲထိုးထွက်စားပဲအတွင်းတွင်လာပေးတယ
်။မဝဝါတယောက်နေနဲ့သူမရရှိမဲ့အခွင့်အရေးတွေကိုတည်တဲ့အတွက်ကြောင့်မမမမပဲရက်တီခဲ့ပါတယ်။သူမအနေနဲ့ထိုင်းဥပဒေအရကလေးမိဖွားခွင့်68ရက်ရရှိနိုင်တာကိုလည်းသိခဲ့ပါဗျ။ထိုခွင့်ကာလအတွင်းမှာ45ရက်ကလစာရခွင့်ဖြစ်ပါတယ်။မိဖွားခွင့်တောင်းမှုအတွက်အလုသမားကာကွယ်ရုံးကိုတွားရောက်ခဲ့ပြီးရုံးကလိုက်နာဖို့ဆက်ယုံကိုအမိန်ပေးပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဆက်ယုံလို့ရှင်တွေကအလွယ်တကူလိုက်ရောခဲ့တာမဟုတ်ပါဘူး။ကလေးမွေးဖွားပြီးတာတပတ်ပဲရှိသေးတဲ့မဝဝါကိုဆက်ယုံအပြင်ဘက်မှာစောင့်ခိုင်းခဲ့ပါတယ်
။ခွင့်စားလာယူပေါ့။နိုင်ဝက်လောက်ကြာမလာအောင်ဖွဲ့စည်းရင်းနဲ့ခေါ်ပြလာလိုက်ရတော့တဲ့။ပုံဆက်တော့မှမန်နေဂျာမှထွက်လာတယ်။ထွက်လာပြီးတော့မမကိုခွင့်စားမှာလက်မှတ်လက်ထိုးခိုင်းတယ်။မမကိုခေါ်ပြီးညှိတယ်ရမ်းခိတ်မှာ။အာမိဖွားခွင့်45ရက်အခါကိုမယူဝန်းနဲ့နေလို့ရရင်မယူနဲ့ပေါ့နော်
။ရွှေပြားလူသမားကြီးကိုညီဆောင်ရွက်တဲ့အဖွဲ့ဒီအနေနဲ့ကတော့မတ်ချယ်ရီလိုမျိုးကိစ္စရက်တွေကိုကိစ္စဖြစ်ဖြစ်ပြီးချင်းမှာတိုင်ကြားရင်ကူညီပေးနိုင်တယ်လို့ဆိုပါတယ်။ရောင်ကြီးဦးလို့သမားဖွဲ့ကဦးမိုးကျော်အနေနဲ့ကိုဝင်စားခွင့်ရဖို့လှုပ်ပေးခဲ့တဲ့ဖြစ်စဉ်မှာအခွင့်အရေးပြန်ရတာ80ရာခိုင်နှုန်းလောက်တော့အောင်မြင်တယ်လို့ပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့သူတို့ရဲ့ဥပဒေလှုပ်ဆောင်ချက်တွေကိုပိုပြီးတည်ချလှုပ်ဆောင်သင့်တယ်လို့ပြောပါတယ
်။ထိုင်းနိုင်ငံမှာလည်းလူသမားအခွင့်အရေးကာကွယ်ရေးဥပဒေတွေရှိတယ်အဲနိုင်ငံသားစီမံခန့်ခွဲဆိုင်ရာဥပဒေရှိတယ်လောက်ကဥပဒေရှိသူဥပဒေတွေသူပြဋ္ဌာန်းပြီးတော့အတည်ပြုထားရမယ်လို့တကယ်ရတဲ့ရလိုက်တဲ့အလုသမားအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလူလူရှူထားပြီးတော့ကျတော့အဲ့ဒီအလုသမားတွေကတခုခုချိုးဖောက်တဲ့အခါကျတော့ဒီဥပဒေပါအတိုင်းပဲဖျက်ကနေဘာသာပိုင်ကိုဖုံးဆက်တာနဲ့ဖန်ဆီးတာတွေအရေးယူရတယ်ကျွန်တော်တို့တွေ့နေရတာပဲလက်မှတ်မထောက်ထားမရှိဘူးဖမ်းလိုက်တာပဲ
မတ်ချယ်ရီအနေနဲ့အခုချိန်မှာတော့နောက်ထပ်အလုပ်တစ်ခုရနိုင်ခဲ့ပါတယ်ဆောက်လို့ရအလုပ်တွေမှာအချိန်ပိုင်းလှုပ်ဆောင်နေတဲ့သူမရဲ့အမျိုးသားဖြစ်သူနဲ့အတူသူတို့ရဲ့သမီးလေးနှစ်ယောက်ကိုကြွေးမွေးဆောက်ရှောက်လျက်ရှိပါတယ်လက်ရှိမှာတော့မဘဝတယောက်ကလေးမွေးပြီးလို့သုံးလာပြီးလို့ကလေးကိုကလေးထိန်းနဲ့ထားခဲ့ပြီးအလုပ်ပြန်လုပ်နေပါပြီဒါပေမဲ့လေသူမရဲ့ကလေးမိဖွားခွင့်စာချုပ်အရာပြန်ရရမယ်အရင်လုံနေကြအလုပ်ကိုပြန်မလုပ်ရတဲ့အတွက်လုပ်ငန်းခွင်နဲ့စိတ်ပျော်ရွှင်မှုမရှိဘူးလို့ပြောပြပါဗျ။မဝဝအနေနဲ့ရင်းနှီးကျွမ်းဝင်မှုမရှိတဲ့တခြားမတူတဲ့အလုပ်၃လမျိုးကိုပဲအလုပ်ရှင်ကလုပ်ခိုင်းပါတယ်
။သူမအလုပ်စတင်တဲ့တခါမှစိတ်ချမ်းသာမလို့ပါ။ဒီနေ့ကို၃လကတော့သူမရုံးအောင်ခေါ်၃လကဆိုတာအနည်းဆုံးပဲ။ကလေးကတော့ဒီဘတခြားလူနဲ့ထားတော့ဆိုင်ကမချတာတော့ပေါ့အဲ့လိုမျိုးပေါ့ လုံးထဲမှာလည်းအဲ့လိုမျိုးကိုယ်တိုက်ခိုက်နေတဲ့ဆိုကိုယ်လည်းစိတ်ညစ်ရတာပေါ့ငါပတော်မြန်ပေါ့ငါအမားတွေနဲ့သူတို့ထောက်ပြမလဲပေါ့ကိုနော်ငါ့အပြင်သူတို့ပတော်မြန်ပြဿနာရှာမလဲ
မဘဝကတော့အလုသမားဥပဒေချထားတဲ့အတိုင်းအလုသမားတိုင်းအနေနဲ့အခွင့်အရေးပြေဝရရှိသင့်တယ်လို့ထင်ပါတယ်ဒီလိုမှမဟုတ်ရင်ထိုင်းနိုင်ငံမှာနေထိုင်တဲ့ရွှေပြားလုသမားတော်တော်များများရဲ့မိသားစုကိုပြုစုပြုထောင်မှုဆိုတဲ့အိမ်မက်ကအလွန်ခက်ခဲလာပါတယ်
အမရဲ့အစင်မပြေတဲ့မိသားစုကြတာလေဒုက္ခတွေရောက်တာပေါ့ခတိယမို့လို့ရှင်အကျွေးတွေတင်ရအဲလိုပေါ့ယောက်ျားတစ်ယောက်လှုပ်ဆောင်တဲ့ရုံးကံမိသားစုတွေများတဲ့ဒုက္ခတွေရောက်ကြပေါ့အဲလိုမိမတွေကခလေးမို့ပြီးတော့အလုပ်ခလေးသုံးလပြည့်လို့အလုပ်ပြန်လုပ်ခြင်းတို့တပြောင်းရင်လည်းသူတို့ကမရသေးဘူးအလုပ်ဟိုမများသေးဘူးအလုပ်များမှခေါ်မယ်အဲလိုမျိုးပေါ့ခက်ခဲတွေရှိတယ်မှာ
တို့တဲ့ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တဲ့ podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ Frontier မြန်မာ Wine Door သားတွေတင်ဆက်ပေးတဲ့တို့တဲ့အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်နဲ့ခပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ဒီတစ်ပတ်မှာတော့ဥရောပနိုင်ငံရေးလမ်းကြောင်းနဲ့လူခွင့်ရေးပေါ်ရိုက်ခတ်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးမှာဖြစ်ပါတယ်။ UK ပြင်သစ်နဲ့ဥရောပပါလီမန်မှာရွေးကောက်ပွဲပြီးတဲ့နောက်အမတ်နေရာအပြောင်းလဲတွေရှိလာပါတယ်။ဥရောပနိုင်ငံရေးလမ်းကြောင်းကြောင့်ဒီမိုကရေစီနဲ့လူခွင့်ရေးပေါ်မှာဘလို့ရိုက်ခတ်နိုင်ပါသလဲ။မြန်မာပြည်ဆိုင်ရာမူဝါဒနဲ့အကူအညီတွေပေါ်မှာရောတက်ရောက်မှုရှိနိုင်ပါသလား။ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါ်တင်ထားဆွေကိုဥတမောင်သန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဇူလိုင်လ၄ရက်နေ့ကကျင်းပခဲ့တဲ့ UK ရွေးကောက်ပွဲမှာ Labour Party အနိုင်ရရှိသွားပြီးဖြစ်စ်မှာတော့လက်ဝဲညွန်ပေါင်းဖွဲ့ကတွတ်တော်မှာနေရာအများစုနဲ့ဥဆောင်နေပါတယ်။ဒါပေမဲ့ပထမအကြော်ရွေးကောက်ပွဲမှာဥဆောင်ခဲ့တဲ့ဖြစ်စ်လက်အောက်ဆုံးပါတီအနာကလည်းရခိုင်ရွေးကောက်ပွဲတွေထက်အမတ်နေရာပိုပြီးရရှိလာတယ်။ဥရောပသမ္မတပါတီပါမှာတော့လက်အောက်ဆုံးပါတီတွေကအမတ်နေရာ920ရှိတဲ့အနေနဲ့၄ပုံပုံနီးနီးအနိုင်ရရှိလိုက်ကြပါတယ်။ယူကဘွဲတွေကပြနေတဲ့ UK နဲ့ဥရောပနိုင်ငံရေးလမ်းကြောင်းကဒီမိုကရေစီနဲ့လူခွင့်ရေးပေါ်မှာဘလို့များတက်ရောက်မှုရှိနေမှာလဲ။ဒီကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားဆွေဖြစ်ပါလေ။ UK ရဲ့ယူကဘွဲရလတ်တွေကိုကြည့်နေတယ်။လက်အစွန်နိုင်ငံရေးရဲ့အနေအထားကို short တွေ့လို့ရပြီလို့ပြောလို့ရတယ်။
အဲ့လိုကြည့်တော့လည်းမဟုတ်ပါဘူးဆရာရယ်။ဘာဖြစ်လို့လဲဆိုတော့ Reform UK ကအမတ်နေရာအနည်းငယ်နိုင်တယ်။ခါတလုံးဝခတိုင်းလုံးဝအတိမတ်ပြုမခံရတာတဲ့ဆိုင်တော့နည်းနည်းလေးတွတ်တက်မှုရှိလာတယ်။နောက်ပြီးတော့မဲပေးတဲ့ဒီအချိုးဆောက်ကြည့်ရင်လည်းသူ့ဘက်ကမဲတော်တော်များများလေးရလာတာကိုရောက်လာတာကိုတွေ့ရတယ်။သို့တော်လည်းပဲ Reform UK ကလက်ရစွန့်ရောက်ပါနော်။ဘာဖြစ်လို့လဲဆိုတော့ तू ကအစွန့်ရောက်လို့အစွန်းရောက်တယ်ဆိုတာဒီလိုပါ तू ကလူပြူကြီးဆိုးရေးဝါဒเนาะနောက်ပြီးနိုင်ငံခြားသားတွေကို तू လက်မခံဘူးနောက်ပြီးတော့အဲ LGBT တွေလက်မခံဘူးအဲ့တော့ဒီအခုလက်ရှိဖြစ်နေတဲ့ကဘာကြီးကသွားနေတဲ့ပုံစံနဲ့သူတို့ရဲ့အယူဝါဒတွေကတခြားစီဖြစ်နေတယ်အဲ့တော့လူတွေကဒီလောက်လက်မခံနောက်တစ်ခုက Nigel Farage ဒီ Reform UK ရဲ့ခေါင်းဆောင်ပေါ့သူကပါလီမန်ထဲကနေပြီးတော့ဒီဒုတိယအခုအတိုက်ခံပါတီဖြစ်သွားတဲ့ Conservative Party ကိုတခါတည်းဒီဖြုတ်ချပြီးတော့ Reform Party ကအဓိကအတိုက်ခံပါတီကြီးဖြစ်လာစေရမယ်ဆိုပြီးတော့ကြိမ်ကြုံသွားပြီးတော့ကူပါလီမန်ထဲရောက်လာတာဒါပေမဲ့လက်တွေ့မှာမဖြစ်နိုင်ပါဘူး Conservative Party ကအတိုက်ခံအနေနဲ့ဆက်ပြီးတော့ရှိနေဦးမှာပ
ါဟုတ်ကဲ့ဆရာမ UK မှာ Labour Party အနိုင်ရရှိတယ်เนาะပြည်သစ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ new popular front လို့ပြောတဲ့လက်ဝဲညွန်ပေါင်းအဖွဲ့ကပါလီမန်မှာအမတ်နေရာအများစုဒါရရှိသွားတယ်ပေါ့လေ။ဘာဒါပေမဲ့အဲ့ဗျိုင်းနှဲမှာပဲလက်ရာဂျွန်ပါတီတခုဖြစ်တဲ့เนาะသူတို့ရဲ့မဟာမိတ်ပေါ့နော်မျိုးသားမဟာမိတ်ဖွဲ့ကပါလီမန်နေရာ140လောက်ရတယ်ဆိုတော့တော်တော်အကြီးပါတဲ့အမတ်နေရာတွေကိုလည်းရရှိသွားတယ်ဗျိုင်းနှဲမှာပဲဥရောပပါလီမန်ရွေးကောက်ပွဲတွေမှာလည်းလက်ရာဇွန်နိုင်ငံရေးပါတီတွေကအနိုင်ရရှိသွားတာတွေ့ရတယ်ဒီတော့ဥရောပမှာရှိနေတဲ့နိုင်ငံရေး လမ်းကြောင်းမှာဘလို့သွားနေတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာချိန်ချမှုတွေရှိလာနိုင်တယ
်လူတွေဘာလို့ထောက်ခံတယ်လဲဆိုတော့အထူးသဖြင့်ဒီဥရောပမှာပေါ့ဒီအဲ not africa ပေါ့နော်အာဖရိကတိုက်ရဲမြောက်ပိုင်းကနိုင်ငံတွေကနေပြီးလူတွေကူးလာတယ်နောက်ပြီးတော့ဆီးရီးယားကစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံလူတွေစစ်ရှောက်စစ်ပြေးဒုက္ခတွေရောက်လာတယ်အလုတ်ကန်ရှားပါတဲ့နိုင်ငံတွေအလုတ်ကန်လိုချင်လို့ပေါ့အဲ့ဒီသူတို့တွေကလေတွေနဲ့ရောက်လာတယ်မတရားမဝင်တဲ့နီးနဲ့ရောတရားဝင်တဲ့နီးနဲ့ရောရောက်လာတယ်အဲ့တော့အဲ့ဒါကိုဥရောပမှာရှိတဲ့လူတွေကတော်တော်လေးကိုစိတ်ပြတ်သွားတယ်စိတ်ပြတ်နေကြတယ်စိတ်ပြတ်တာဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ identity ပေါ့နော်သူတို့ရဲ့ဒီအမျိုးသားရေးလက္ခဏာပေါ့နော်ဒါတွေကိုဆုံးရှုံးသွားမှသူတို့စိုးရိမ်နေကြတယ် Italy ဝန်ကြီးချုပ်ပေါ့နော်အဲ Giorgia Meloni ဆိုလို့ရှိရင်သူဆိုဖွင့်ကိုပြောတာဒီ immigration ပေါ့နော်ကိုသူတို့တားမြစ်တဲ့အနေနဲ့ရေတပ်ကိုအသုံးပြုလို့အသုံးပြုရဖို့လိုအပ်လို့ရှိရင်အသုံးပြုမယ်အဲ့ဒီအထီတောင်သူကပြောတာအဲ့တော့ဒီလိုပြောတဲ့အခါမှာပြင်သစ်တရားသိသဘောကြတယ်သူတို့ကဒီလက်ရဇွန်းရောက်ပါတီတွေသာနိုင်ငံဥဆောင်မယ်ဆိုလို့ရှိရင်နိုင်ငံခြားသားတွေဝင်လာကိုလည်းတားမြစ်နိုင်မယ်နောက်ပြီးတော့နိုင်ငံခြားသားတွေဝင်လာလို့အလုတ်ကန်ရှားပါမှုပြဿနာဖြစ်တယ်ဒါတွေလည်းသူတို့ဖြေရှင်းပေးနိုင်မယ်အဲ့တော့သူတို့ရဲ့ဒီသူတို့ယဉ်ကျေးမှုသူတို့ရဲ့ဘာသာစကားဒါရီယာလဲပို့ပြီးတော့အေးဒီနိုင်ငံသွေးနှောမှုတွေနှဲသွားမယ်ပေါ့နော်အဲ့ဒီသဘောကိုသူတို့ကအဲ့လိုမျိုးတွေးတယ်အဲ့လိုမျိုးတွေးပြီးတော့ဒီလက်ရဇွန်းရောက်ပါတီတွေသူတို့ကအားပေးလာတယ်အဲ့တော့ဒီမိုကရေစီပေါ်မှာသူတို့စိတ်ပြက်လာတာလဲစိတ်ပြက်လာတဲ့လက္ခဏာလို့ပြောလို့ရပါတယ်ဒီမိုကရေစီစနစ်ပေါ်မှာဒီမိုကရေစီစနစ်ပေါ်မှာစိတ်ပြက်ရခြင်းအကြောင်းရင်းရလဲအဲ့လားသူတို့လိုချင်ဒီအထူးသဖြင့် immigration ကိုမတားမြစ်နိုင်နိုင်ငံခြားသားတွေဝင်လာတာကိုမတားမြစ်နိုင်စဆိုးရတွေကသိပ်ပျော့လွန်းတယ်လို့သူတို့ထင်တယ
်ဟုတ်ကဲ့ဆိုတော့ဒီလက်ရှိဘာတွေလဲဥရောပနိုင်ငံကြီးလမ်းကြောင်းအရဆိုရင်မြန်မာနိုင်ငံအပေါ်မှာရောတည်ရောက်မှုဘယ်လိုများရှိလဲ
ပြန်ကြည့်လိုက်လို့ရှိရင်ဥရောပဆိုတာဒီမိုကရေစီနိုင်ငံတွေစုဖွဲ့ထားတာပဲလေအဲ့တော့ဒီမိုကရေစီစနစ်ကိုသူတို့ဆက်ပြီးတော့လိုလားနေသေးတယ်အဲ့ဒီအတွက်မြန်မာနိုင်ငံမှာလည်းဒီမိုကရေစီထွန်းကားတာကိုသူတို့လိုချင်တယ်မြန်မာနိုင်ငံမှာအခုလက်ရှိကြုံတွေ့နေရတဲ့အကျပ်တဲတွေကိုသူတို့မလိုလားဘူးအဲ့တော့ဒီအခုလက်ရဆွံ့ရောက်ပါတီတွေတက်လာတဲ့အတွက်ဟလာစက္ကဆစစ်ကောင်စီအနေနဲ့အတိအမှတ်ပြုခံရမလားအဲ့လိုစပက်ကတွေ့ရင်တော့ကျမတော့မထင်ပါဘူးဘာဖြစ်လို့လဲဆိုလို့ရှိရင်လက်ရဆွံ့ရောက်ပါတီတွေကသူတို့တနိုင်ငံထိတိနေလို့ရတာမဟုတ်ဘူးလေဟလာဥရောပEU ဆိုဥရောပဆိုတာသူတို့အစုအဖွဲ့နဲ့နေရတာလေဥရောပနိုင်ငံအလုံးကဒီမိုကရေစီဘက်ကိုသွားနေတာပဲဟန်ဂေရီပဲကြည့်ပါဟန်ဂေရီကသူကအစွန့်ရောက်ကောင်းဆောင်မယ်နော်သူကလက်ရစွန့်ရောက်ကောင်းဆောင်မယ်သူကနိုင်ငံခြားသားတွေမလိုလားဘူးသူမှနော်နော်ပြဘာသာခြားတွေမလိုလားဘူးသို့တော်လည်းပဲသူထီထီလို့သူဟာသူမလိုလားတော့လည်းပဲသူထီထီနေလို့မှမရတာ
တဖက်မှာကြတော့လေကျွန်တော်တို့ဒီ NATO အနေနဲ့ပေါ့နော်တိုက်ပြည်တွေကမိမိလက်နက်တွေကိုထုတ်ဖို့အတွက်စီရဲသုံးစိတ်တွေကိုမြင့်တင်လာတယ်နော်ဥရောပ EU မှာဆိုလို့ရှိရင်လည်းကာကွယ်ရေးသုံးစိတ်သတ်မှတ်အချက်တွေပြည့်တယ်ရမယ်ဆိုတော့ကျွန်တော်တို့သဘောတူညီချက်တွေလည်းရှိလာတာကိုတွေ့ရတယ်အဲ့ဒီလို budget တွေကိုစီရဲအတွက်ပို့ပြီးပြည့်တယ်လာတဲ့အကြောင်းတဖက်မှာ UK aid လို့ EU aid လို့ပေါ့နော်နိုင်ငံကအကူအညီပေးနေတဲ့အကူအညီပေးမှုတွေပုံမှန်ထိခိုက်မှုရှိလာနိုင်သလားအထူးသဖြင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးနေတဲ့အကူအညီတွေကိုထိခိုက်သွားနိုင်တယ်လ
ားယူကရိန်းစစ်ပွဲတုန်းကတော့ယူကရိန်းစစ်ပွဲဆက်ဖြစ်ပြီးတော့အရှိန်အဟုန်နဲ့ဖြစ်နေတဲ့အချိန်မှာတော့ဒီလူသားချင်းစာနာမှုထောက်လူသားချင်းစာနာမှုအကူအညီတွေသွားပြီးတော့ထိခိုက်တာတွေတွေ့ရပါတယ်အခုဒီ EU မှာရှိတဲ့ defense budget ပေါ့နော် NATO defense budget နဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်ပြီးတော့တိုးမြင့်မယ်လို့အလုံးကကတိကဝတ်တွေပြုကြတယ်အဲ့တော့ဒီ NATO မှာ budget တွေတိုးလိုက်တဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးပေးလိုက်တဲ့အတွက်ဒီလူသားချင်းစာနာမှုအကူအညီတွေဘက်မှာလျော့သွားမလားဆိုတော့အဲ့လိုတော့မထင်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့အသုံးစရိတ်က budget ကတိတန့်တခြားကနေလာတာဆိုတော့လေသို့တော်လည်းပဲ ပြဖို့ပြရေးအစီအစဉ်အရာပေးနေတဲ့ budget ထဲမှာတော့တခြားနိုင်ငံအနေနဲ့ခွဲဝေပေးရတဲ့အတွက်ခွဲဝေပေးရတဲ့အတွက်အသုံးစိတ်ကျော့ကောင်းကျော့နိုင်ပါတယ်။သို့တော်လည်းပဲလက်ရှိမှာတော့ရော့တယ်လို့တော့ကျမတို့မတွေ့ဘူးပါ။မတွေ့ရသေးပါဘူး
။ဟုတ်ကဲ့။ဆက်မစောစောကပြောသွားတယ်လူမှုကြီးကြပ်ရေးဥပါဒ်ပေါ့နော်။ဒါနဲ့ဆက်လျော်လာပြီးမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုပြပောက်ကိုကျွန်တော်တို့ထွက်ပြေးနေကြရတဲ့ဒုက္ခတွေတွေလည်းအများကြီးရှိတယ်။နောက်ပြည်ဝင် visa နေနဲ့လည်းကျွန်တော်တို့ထွက်လာကြပြီးတော့ဥရောပတိုင်းပြည်တွေအမေရိကန်နဲ့ဥရောပတိုင်းပြည်တွေမှာနိုင်ငံရေးခေါ်လုံွေတောင်းခံထားကြတဲ့လူကြီးရတယ်တိုးပြန်လာနေတယ်ပေါ့နော်။ဆိုတော့ labor တက်လာပြီမယ်လို့ macron နဲ့ပြည်သက်မှာလည်း macron နဲ့လက်ဝဲညွန်ပေါင်းဖွဲ့ကအမတ်ညာအများစုရထားပြီမယ်လို့အဲ့ဒီလိုဒုက္ခသည်ဆိုင်ရာအကူအညီပေးရေးလက်ခံရေးနောက်ပြီးတော့နိုင်ငံရေးခလုံးကိုပေးရေးဆိုတဲ့မူဝါဒတွေအပေါ်မှာတည်ရောက်မှုရှိနေတယ
်။နိုင်ငံရေးခလုံးကိုတောင်းတဲ့သူတွေအပေါ်မှာတည်ရောက်မှုရှိသလားဆိုတော့ကျမတော့မထင်ပါဘူး။ UK ဝက် UK ဝက်ဥပမာအနေနဲ့ပြပါမယ်။ UK မှာနိုင်ငံရေးခလုံးကိုချောက်ထားသူတွေရဲ့ဟလားချောက်ထားသူတွေအများအပြားရှိတယ်။အချိန်ကြာတယ်နော်။သို့တော်လည်းပဲမရဘူးဆိုတာတော့မရှိပါဘူး။သူတို့ရဲ့စက်မှတ်ထားတဲ့စီမင်းစည်းကမ်းနဲ့ညီလို့ရှိရင်ပေးပါတယ်။အဲ့တော့နိုင်ငံရေးခလုံးကွင်းနဲ့ပတ်သက်လို့တော့ထိခိုက်မှုရှိမယ်လို့တော့ကျမတို့မထင်ပါဘူး
။ခုဆွေးနွေးတောင်းခဲ့တဲ့ဒီကတော့ BBC မြန်မာဘက်အရေးစားဌာနကဒေါက်တင်ဟောက်စ်ဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။
BBC မြန်မာပိုင်းရဲ့အငြိမ်းစားဌာနမူဒေါက်တင်ထားစီကိုဥတမောင်သန်းကဆက်သွယ်မိမြန်ပြီးတော့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာဆာနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါပါရှင်။
ဒီအမေရိကန်တန်ကနေ2024ခုနှစ်ဇူလိုင်လ20ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါဗျ။အခုတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။ထိုင်ဝမ်ကျွန်းကာကွယ်ရေးအတွက်ထိုင်ဝမ်ကပေးရမယ်လို့ Republican သမ္မတလောင်းဒေါ်ထရန့်ပြောတာကိုထိုင်ဝမ်ဝန်ကြီးချုပ်ကတုံ့ပြန်ပါဗျ။နျူကလ িয়ার ပါဝင်လက်နက်ထိန်းချုပ်ရေးအမေရိကန်နဲ့ဆွေးနွေးမှုကိုတရုတ်ကရပ်ဆိုင်းလိုက်ပါတယ်တရုတ်ဟာဘယ်လာရုစ်နဲ့ပူးတွဲစည်းရေးလေ့ကျင့်တာဟာဥရောပကနေတိုးနယ်မြေတွေနားအထိနီးကပ်လာနေတယ်လို့နေတိုးတာဝန်ရှိသူတွေကပြောပါတယ်အာရှနိုင်ငံရဲ့အစည်းအဝေးကိုတော့ကိုဇော်မိုးကျော်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့တနင်္လာနေ့က Republican သမ္မတလောင်းအဖြစ်တရားဝင်တင်မြှောက်ခံလိုက်ရတဲ့ Donald Trump ကိုသမရဖြစ်လာရင်ထိုင်ဝမ်ကိုကာဝယ်မှာလားလို့ Bloomberg သတင်းဌာနကမေးတဲ့အခါထိုင်ဝမ်ကျွန်းကာဝယ်ရေးအတွက်ကုန်ကြစရိတ်တွေကိုထိုင်ဝမ်ကအမေရိကန်ကိုပေးရမယ်လို့ Donald Trump ကဖြေဆိုခဲ့ပါတယ်။ဒီသတင်းကို Bloomberg Business Weekly ကဇူလိုင်လ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ကချစ်ပြားတွေထုတ်လုပ်တဲ့လုပ်ငန်းတွေကိုတရားရဂိုင်းနှုံးအမေရိကကနေယူသွားတယ်လို့လည်း Trump ကပြောဆိုခဲ့ပါတယ်။အခုလို Donald Trump မှတ်ချက်ပြုပြီးနောက်ထိုင်ဝမ်ဈာကန်လျက်ကူးပစ္စည်းထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ THCM ရဲ့အစုရှယ်ယာဈေးနှုန်းတွေကျဆင်းသွားခဲ့ပါတယ်။ထိုင်ဝမ်ဟာကမ္ဘာပေါ်မှာအဆင့်မြင့်ဉာဏ်ရည်တုနည်းပညာနဲ့ဈာကန်လျက်ကူးပစ္စည်းတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဒီနှစ်အတွင်းကမ္ဘာလုံးရဲ့66ရာခိုင်နှုန်းကိုထုတ်လုပ်နိုင်လိမ့်မယ်လို့တွက်ချက်ထားပါတယ်။ဒီချစ်ပြားတွေဟာဒုံးမြန်တွေလျက်စစ်ကားတွေတိုက်လေယာဉ်တွေထုတ်လုပ်ရမှာအရေးပါတဲ့ပစ္စည်းတွေဖြစ်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ဆက်ဆံရေးအဆင်မပြေရင်ကမ္ဘာစီးပွားရေးကိုထိခိုက်နိုင်တယ်လို့ကြံ့ကြင်သူတွေကသုံးသပ်ထားပါတယ်။အခုလိုအမေရိကန် Republican သမ္မတလောင်း Donald Trump ပြောဆိုခဲ့တာနဲ့ပတ်သက်ပြီးဇူလိုင်လ18ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်ဝမ်ဝန်ကြီးချုပ်ချောင်ဟိုတိုင်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။美国前总统川普他的讲话，但是大家应该也清楚。
သမ္မတလောင်း Donald Trump ရဲ့ပြောဆိုချက်ကိုကျွန်တော်သတိပြုမိပါတယ်။ထိုင်ဝမ်နဲ့အမေရိကန်ရဲ့ဆက်ဆံရေးဟာကြောက်သားလူခိုင်မာတယ်ဆိုတော့အားလုံးသိပြီးဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားနဲ့ Indo-Pacific ဒေသတည်ငြိမ်အေဂျင်စီဟာကျွန်တော်တို့အားလုံးရဲ့ဘုံတာဝန်ဖြစ်တယ်လို့ညီမှန်းချက်လည်းဖြစ်ပါတယ်။
ထိုင်ဝမ်အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတဖြည်းဖြည်းတိုးမြင့်နေသလိုစစ်မှုမထမ်းမနေရကာလကိုလည်းလိုအပ်သလိုပြင်ဆင်ပြီးကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်စွမ်းကိုလည်းမြင့်တင်နေပါတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ကပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့အဖွဲ့ဝင်တဦးအနေနဲ့တာဝန်ယူမှုရှိရှိလှုပ်ဆောင်နေပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်အစိုးရကတော့အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချတဲ့အတွက်ဆိုကနှစ်နိုင်ငံနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်တယ်လို့ဇူလိုင်လ18ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီအင်းကပြောဆိုခဲ့ပါတယ
်။美方无视中方的坚决反对和反复交涉，持续对台军售。
တရုတ်ရဲ့အဓိကအကျိုးစီးပွားကိုထိခိုက်စေတဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေတာကိုတရုတ်ကကန့်ကွက်နေပေမဲ့အမေရိကန်ပြည်ထောင်စုကအလေးမထားတဲ့အတွက်နျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဖြစ်ပျက်သမျှအားလုံးဟာအမေရိကန်ပြည်ထောင်စုရဲ့တာဝန်သာဖြစ်ပါတယ
်။တရုတ်နဲ့အမေရိကန်အကြား2023ခုနှစ်ကုန်ပိုင်းကနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးခဲ့ပါတယ်။2024ခုနှစ်ဇွန်လအလယ်ပိုင်းတုန်းကသမ္မတဘိုက်ဒန်အစိုးရကထိုင်ဝမ်ကိုမစ်ဆိုင်းတုံးနဲ့ drone လက်နက်တွေအပါအဝင်စစ်လက်နက်ပစ္စည်းဒေါ်လာတန်360ပိုးရောင်းချခဲ့ပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတရုတ်နဲ့ Belarus တို့ပူးတွဲစီရေးလက်ကျင်ခဲ့ပါတယ်။တင်းငက်စိတ်ဆင်ရေးလို့အမည်ပေးထားတဲ့ပူးတွဲစီရေးလက်ကျင်မှုကိုတရုတ်နဲ့ Belarus တို့ကဇူလိုင်လ12ရက်နေ့မှာစတင်ပြုလုပ်ခဲ့ပါတယ်။ဒီစီလေ့ကျင့်မှုဟာ17ရက်ကြာမှာဖြစ်ပြီးနေတိုးအဖွဲ့ဝင်ပိုလန်နိုင်ငံနယ်စပ်နဲ့မိုင်အနည်းငယ်ပဲဝေးကွာပါတယ်။ဒီစီလေ့ကျင့်မှုနဲ့ပတ်သက်ပြီးနေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကဇူလိုင်လ17ရက်နေ့မှာအခုလိုပြောဆိုခဲ့ပါတယ
်။ The Chinese exercise together with the Belarusian forces in Belarus.
ရုရှားတပ်ဖွဲ့တွေနဲ့တွဲပြီးတော့တရုတ်ကဘယ်လာရုစ်မှာစီလေ့ကျင့်တာဟာအာဏာရှင်နိုင်ငံတွေဟာမဟာမိတ်တွေချက်ထွင်လာနေပြီးတော့ဥရောပအာဖရိကနဲ့ကမ္ဘာနေရာအနှံ့ပြားမှာနေတိုးရဲ့နေမျိုးတွေနဲ့နီးကပ်လာနေတယ်ဆိုတာတွေ့မြင်နေရပါတယ်
။ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုဟာ1994ခုနှစ်ကတည်းကနှစ်ပေါင်း30ကျော်ကြာအာဏာရယူထားတဲ့အာဏာရှင်တဦးဖြစ်ပြီးရုရှားရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံသူဖြစ်ပါတယ်။တရုတ်နဲ့ရုရှားဦးဆောင်တဲ့နိုင်ငံတွေနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်နိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေတယ်လို့ဆိုနိုင်ပါတယ်။တရုတ်ဟာရုရှားနဲ့လည်းမဟာမိတ်ပြုတဲ့အပြင်တရုတ်နဲ့ဘယ်လာရုစ်တို့လည်းမဟာမိတ်ပြုလာပါတယ်။အာဏာရှင်နိုင်ငံတွေရဲ့မဟာမိတ်ပြုမှုတွေဖြစ်ပေါ်လာနေတာကိုတွေ့နေရသလိုယူကရိန်းကိုကျူးကျော်တဲ့ရုရှားကိုထောက်ခံအားပေးလာနေတာတွေကိုလည်းတွေ့နေရတယ်လို့ယန်စတိုလန်ဘတ်ကပြောဆိုခဲ့ပါတယ်။ဒါအပြင်နေတိုးအဖွဲ့အနေနဲ့လည်းယူကရိန်းကိုဆက်လက်ကူညီသွားမယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အရှနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဇူလိုင်လပထမပတ်ကစလို့တိုင်းနယ်ပြည်နယ်နေရာတချို့မှာမြေကြီးမြင့်တက်မှုကြောင့်စပားဆိုင်ခင်းပါဝင်တီးနှံဆိုင်ခင်းအေကတိန်ကနန်းလောက်အထိကိုရေနစ်မြုပ်ကုန်ပါတယ်။ဒီသတင်းတွေပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံဈေးနှုန်းအတက်ကျကဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Foremost Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည်ချစ်သူများရှင်လန်းချက်မြကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ ARD နဲ့ချင်းနှင်းမြစ်ရေမြင့်တက်မှုကြောင့်စပားဆိုင်ခင်းအပါအဝင်တိနံဆိုင်ခင်းအေကတိန်ကနန်းလောက်ထိရေနစ်မြုပ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်စကိုင်းမကွေးနဲ့ပဲခူးတိုင်းမှာမြေရေတွေမြင့်တက်ပြီးရေကြီးနှမြုပ်မှုတွေကြောင့်စပားဆိုင်ခင်းအပါအဝင်တီးနံဆိုင်ခင်းဧကပေါင်းထောင်တောင်းချီပြီးရေနှမြုပ်မှုဖြစ်ပွားနေတယ်လို့တောင်သူတွေနဲ့စိုက်ပျိုးရေးဦးစီးဌာနထံကသတင်းရရှိပါရတယ်။မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဝတ်တဝါဆိုင်ကအများပြားချိနေတယ်လို့ရိတ်သိမ်းဖို့ကြံရှိနေတဲ့နှွေစပားလက်ကျန်ဆိုင်ခင်းတွေမြေပဲနှမ်းပဲစင်းကုန်ကလပ်ပဲပြောင်းဆိုင်ခင်းတွေအပါအဝင်တခြားတီးနံဆိုင်ခင်းအများအပြားရေနှမြုပ်နေတာလို့ဒေသခံတောင်သူတွေကပြောပါရတယ်။မကွေးတိုင်းတွေကမကွေးပခုတ်ကူအောင်လံရေစကြို6စကိုင်းတိုင်းတွေကစကိုင်းမုံရွာရင်းမပင်ဆလင်းကြီးကဏီမင်းကင်းဖောင်းပြင်မော်လိုက်ဟုံးမလင်းကလေးဝခန်းဒီ စတဲ့မြို့နယ်တွေအပါအဝင်ဒေသတချို့မှာရေကြီးနှံ့မြှုပ်တွေဖြစ်ပေါ်နေတာပါမြို့ပေါ်နဲ့ကျေးလက်ဒေသလူနေရပ်ကွက်တွေမှာရေအနှဲငယ်ပြန်ကျသွားပေမဲ့စိုက်ခင်းတွေတဲကိုဝင်ရောက်နေတဲ့ရေတွေကတော့ပြန်လဲကျဆင်းသွားမှုမရှိပဲကြံရှိနေကြတာဖြစ်တယ်လို့မကွေးတိုင်းစလင်းမြို့နယ်ကတောင်သူတို့ကပြောပါတယ်အေအော်ရီနဲ့ချင်းနှင်းမြစ်ရဲ့မြစ်တက်မှုကြောင့်မိုးစဘာဆိုင်ရီက1300ကျော်မိုးနှံဆိုင်ရီကပေါင်း1300ကျော်မိုးမြေပဲဆိုင်ရီက209ရီကမိုးငရုတ်44ရီကဖူးစာပြောင်း282ရီကပဲစင်းကုံ6ရီကပန်းမျိုးမျိုး186ရီကနဲ့ရှမောင်ရှော2ရီကလောက်ရေကြီးနစ်မြုပ်ခဲ့တယ်လို့သခိုင်းတိုင်းမိုးညိုမြို့နယ်စိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ
်ပြင်ပဆန်တင်ပုံမှု32ရာခိုင်နှုန်းမြင့်တက်လာပါတယ်2024ခုနှစ်ဧပြီလကနေဇွန်လအထိသုံးလတာကာလအတွင်းမှာတော့ပြင်ပကိုစံတန်ချိန်3,405,000ကျွန်တင်ပို့နိုင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်သုံးလတာကာလအတွင်းမှာတော့ပြင်ပကိုစံတန်ချိန်36,000ကျော်သာတင်ပို့နိုင်ခဲ့တာပဲဖြစ်ပါတယ်ပမာဏအားဖြင့်32ရာခိုင်နှုန်းလောက်တူတက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောပါတယ်ပြင်ပကိုစံတင်ပို့ရမှာတော့တရုတ်နိုင်ငံ၊အင်ဒိုနီးရှားနိုင်ငံနဲ့ဘယ်လ်ဂျီယံနိုင်ငံတို့ကတအဓိကတင်ပို့ခဲ့တာပဲဖြစ်ပါတယ်။စံတင်ပို့မှုကနေအမေရိကန်ဒေါ်လာ185တန်ခန့်ဝင်ဝင်ရရှိခဲ့တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ်မှအတောင်ဝင်ရှိသူကပြောပါတယ်။ဈေးကွက်ထဲမှာတော့ဇွန်လ15ရက်နေ့ကဝါတန်လန်ဆန်ကုန်စည်တိုင်းမှာလက်ကာဈေးနေနဲ့ရွှေဘူပေါ်စံ108ပေါက်တဲ့အိတ်ကို33,500ကနေ34,500ကျပ်ဖျားပုံပေါ်စံ108ပေါက်တဲ့အိတ်ကို32,000ကနေ33,000ကျပ်ရက်90ဆန်အသေးကတဲ့အိတ်ကို8,500ကနေ9,000ကျပ်နဲ့အမ်ထဆန်ကျန်ကတဲ့အိတ်ကို9,000ကနေ9,200ကျပ်ပေါက်စီနဲ့အယောင်းဝယ်ဖြစ်နေတာကိုတွေ့ရပါတယ်
တိုက်ဝဲတွေကြောင့်ရခိုင်ပြည်နယ်ကရေထွက်ပစ္စည်းနဲ့မွေးမြူရေးလုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်းနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ငါးဖမ်းလုပ်ငန်းရေထွက်ပစ္စည်းရောင်းဝယ်ရေးနဲ့မွေးမြူရေးလုပ်ငန်းတွေအားလုံးဒီပါရပ်ဆိုင်းတလောက်ဖြစ်သွားပြီလို့ဒေသခံမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတဲ့2023ခုနှစ်နိုဝင်ဘာလလောက်ကစလို့ပင်လယ်ပြင်ကမ်းနီးငါးဖမ်းလုပ်ငန်းတွေကရပ်ဆိုင်းထားရတယ်လို့စစ်ကောင်စီကရခိုင်ပြည်နယ်အတွင်းမြို့နယ်တစ်ခုနဲ့တစ်ခုကိုကုန်ပစ္စည်းတည်ယူသွားလာခွင့်ပိတ်ထားလို့ငါးပစုံကနန်းအပါအဝင်ရေထက်ကုန်ပစ္စည်းတင်ပို့မှုတွေလည်းရပ်တန့်ခဲ့ရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ပြည်နယ်အတွင်းကငါးပစုံကနန်းမွေးမြူရေးကန်တွေအနေနဲ့လည်းလက်ပတ်လောက်ကိုင်းနိုင်ခြင်းမရှိတာကြောင့်မွေးမြူရေးကန်တွေထိမ့်သိမ်းမှုကင်းမဲ့ပြီးပျက်စီးဆုံးရှုံးတာတွေလည်းဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။
ဟုတ်ကဲ့ရေတော့ကတော့ဘာလို့လဲမနော်အကုန်လုံးကတော့လမ်းကြောင်တွေကဘလို့ပိတ်ထားတာဘလို့မှလည်းဟာလမ်းကြောင်လေးကလည်းပြရအောင်ဟာမရဘူးဘလို့မှလည်းပြင်ပေါ်တယ်ကဘလို့မှလည်းဆက်လို့မရဘူးဒီမှာကလည်းဆက်လို့မရဘူးအဲ့တော့ပြင်မှာမဟုတ်ဘူးလေအားလုံးဘလို့ကတော့ပြန်မိုးတယ်လည်းလုံးမရဘူးလုံးလုံးမရတော့ဘူးဘလို့ပိတ်ထားတာအဲ့ဒါတော့ဘလို့မှလည်းတကယ်မလုပ်တော့ဘူး
လက်တလုံးမှာရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုကိုရခိုင်တပ်တော် A ကထိန်းချုပ်ထားပြီးပြည်နယ်နေရာအများစုမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာနေအိမ်ဆုံးမှာစစ်ဘေးရှောင်နေရရပါတယ်။စစ်ကောင်စီကရခိုင်ပြည်နယ်နဲ့ပြည်မကိုကုန်းချောင်းရေချောင်းကနေတွာလာခွင့်ပိတ်ထားတာကြောင့်ပြည်နယ်အတွင်းကရေထက်ကုန်ပစ္စည်းတွေရန်ကုန်နဲ့တခြားဒေသကိုမတင်ပို့နိုင်သလိုပြည်မကနေတင်သွင်းရတဲ့စားတောက်ကုံနဲ့လူသုံးကုံပစ္စည်းတွေရှားပါပြက်လက်ပြီးကုံစိမ့်နှုံမြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ
်။ဒီဂျေလုံးကတော့လုံးလို့အဆင်မပြေတော့အရင်ကလေ။အခုကဟိုငါးရှောင်းဆိုလည်းအဝေးတော့ရှာလို့မရဘူးပေါ့။အနေနဲ့တော့အချိန်နဲ့ရှားရတယ်။ဒါပေမဲ့သူဟိုထောက်ခံတဲ့နာမှာရှာလို့ရတယ်ပေါ့။ဒါပေမဲ့ငါးရာလာခဲ့တဲ့ချိန်လည်းအရင်ကဆိုရန်ကုန်ပို့ပါညာပေါ့။အခုကျတော့အဲ့လိုမျိုးလုပ်ဖို့လည်းပြင်းစင်းနဲ့ကားရရအချိန်ထွက်ချင်နိုင်ထွက်လို့မရဆိုတော့မျိုးနဲ့အဆင်မပြေဘူး။အဲတော့ဒီဘက်ကရေလုံးကလုပ်တဲ့လူတော်တော်များများနားပြီးတော့အချုပ်ကြီးတို့အရင်တိုင်းပဲရွှေ့တာတွေပါရှိတယ်ပေါ့
။ရခိုင်ပြည်နယ်ကနေထွက်ရှိတဲ့ငါးပစုံအပါအဝင်ရေထက်ကုန်ပစ္စည်းတွေကိုတိုက်ပွဲတွေမဖြစ်ပွားခင်ကဘင်္ဂလားဒေ့ရှ်ဘက်ကလည်းတင်ဖို့ရောင်းချကြတယ်လို့ရန်ကုန်မန္တလေးနဲ့တခြားနယ်ဒေသဈေးကွက်တွေကိုလည်းတင်ဖို့ရောင်းချခဲ့ကြတာဖြစ်ပါတယ်။2021စစ်တပ်ကအာဏာသိမ်းယူလိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေကြောင့်ရေထက်ကုန်ပစ္စည်းတင်ပို့မှုလမ်းကြောင်းတွေအားလုံးရပ်တန့်သွားပြီးလက်ရှိမှာငါးဖမ်းလုပ်ငန်းတွေနဲ့ဝေးမြေရေးလုပ်ငန်းတွေပါရနာလိုက်ရတဲ့အခြေအနေဖြစ်ပါတယ်
။အ ခုဆက်ပြီးဇွန်လ10ရက်နေ့ကနေ16ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စီနရီကိုပြောပြပေးချင်ပါသေးတယ်။ပင်မျိုးဆောင်ဈေးကွက်မှာတော့ပုကုံဘဲတွေကအယောင်းဝယ်အင်းနေလို့ဈေးကျဆင်းနေပြီးစဖိုးချောင်းဒီနယ်ဈေးကွက်မှာတော့အာလူနဲ့ကျက်သူဖြူကကုန်ဝင်နေနေလို့ဈေးနှုန်းမြင့်တက်လာပါသေးတယ်။ဇွန်လ16ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့အိန္ဒိယပုကုံဘဲရီဖြစ်တဲ့မက်ဘဲကတဒံကို33သိန်း3000ကျပ်လောက်ထိပေါက်ဈေးရှိနေပြီးရက်ပိုင်းတွင်တဒံကို6000ကျော်ပြန်ကျဆင်းသွားပါတယ်။အိန္ဒိယမှာမက်ဘဲဈေးကွက်အင်းနေသလိုမြန်မာပြည်တွင်းမှာလည်းအယောင်းဝယ်နေပါနေရကြောင်းဈေးနှုန်းကျဆင်းသွားတာပဲဖြစ်တယ်လို့ဘဲကုံတွေတွေကပြောဆိုကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီမဲ့ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Foremost Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဥရုရာသီပြောင်းလဲမှုပြင်းထန်လာပြီးတော့ကမ္ဘာတဝှမ်းမတည်ငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံမှုရှိရေးဥရုရာသီပြောင်းလဲမှုနဲ့တဟဇာတာကြအောင်စိုက်ပျိုးတောင်သူတွေနဲ့လူမှုအတိုင်းဝိုင်းကိုကူညီနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဖန်လုံရင်ဓာတ်ငွေထုတ်လွှင့်မှုလျှော့ချနေချိန်တစ်ဖက်မှာလည်းတန်ရှင်းစွမ်းရင်ကဏ္ဍမှာစမ်းသစ်တီထွင်နိုင်ရေးအကြီးအကျယ်ရင်းနှီးမြှုပ်နှံကြဖို့စွမ်းရင်ဝန်ကြီးတွေနဲ့ပညာရှင်တွေပါရီမြို့မှာနီလန်းရှာဆွေးနွေးခဲ့ကြပါတယ်။ဥရုရာသီနဲ့လာကကဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဥရုရာသီပြောင်းလဲမှုပိုးပြီးတော့ပြင်ထန်လာချိန်မှာပဲနိုင်ငံရေးစည်ရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကဘာကြီးမှာစာနာရိတ်ခါတွေရှားပါလာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကသတိပေးလိုက်ပါတယ်ဥမတောင်မှတီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းမှချုပ်ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဖေဖော်ဝါရီလ13ရက်နေ့ကအခုလိုတင်ပြခဲ့တာပါ
I am dismayed to say that our world today is teeming with examples of the devastating
ကဘာစာနာရိတ်ကဂျက်တဲဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်စစ်ပွဲတွေအချိန်မြင့်လာတဲ့အခါစာလောင်ငတ်မှုတွေတိုးလာပါတယ်လူတွေနေရက်ပြောင်းရတာကြောင့်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောင့်ပဲဖြစ်ဖြစ်စာနာရိတ်ခါတွေရှားပါလာရပါတယ
်ကုလလုံခြုံရေးကောင်စီမှဥဒုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှချုပ်ကပြောပါတယ်
။ A global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရေးခါအကြက်တဲဟာကမ္ဘာအစင်းရေးဆုံးဆိုတဲ့လူများစွာအတွက်တော့ငရဲပုံကြီးပါပဲ။ရာသီဥတုဆိုင်ရာအကြက်တဲတွေကလည်းလူအသက်သေးစေလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်။မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်။ဒီအချက်နှစ်ချက်စလုံးဟာငြိမ်းချမ်းရေးကိုထိခိုက်စေပါတယ်။ဆာလောင်မှုတွေကစူပူအောင်ကြွမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ်
။ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငတ်မှုကြရပြီးစီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73သန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငတ်မှုမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချိန်ချမှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပတိပခရဥဒုရာသီနဲ့စာနာရိတ်ခါရှားပါမှုကြာဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှာဖြစ်တော်မယ်လို့လည်းအတွင်းမှချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစာနာရိတ်ခါဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစာနာရိတ်ခါရှားပါပြီးတော့ဆာလောင်ငတ်မှုတိုးလာစေတဲ့အတ္တိကမောင်းနှင်အားနည်းရကတော့ဥဒုရာသီပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဥဒုရာသီရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steele ကလည်းအခုလိုတင်ပြသွားပါတယ
် Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှားပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုလျှော့ချဖို့ပြောင်းလဲလာတဲ့ရာသီဥတုနဲ့တဟဇာတာကြောင့်အောင်အရှင်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လည်းလိုပါတယ်။ကမ္ဘာမှာအပူချိန်မြင့်တက်မှုနဲ့တိတ်ကိုမြန်ဆန်လာပါတယ်။မိုးရသွန်းမှုပုံစံတွေလည်းပြောင်းလဲလာပြီးမုန်တိုင်းတွေလည်းပိုမိုအားကောင်းလာတဲ့အတွက်ဆုံးရှုံးပျက်စီးမှုပိုများလာပါတယ်။ ရာသီဥတုပြောင်းလဲမှုကြောင့်မဟုတ်ဘဲစားနပ်ရိက္ခာထုတ်လုပ်မှုတွေကျဆင်းလာနေတယ်လို့ IPCC ကပြောပါတယ်တိတ်မွေးတော့တဲ့အနာဂတ်မှာစားနပ်ရိက္ခာအဓိကထုတ်လုပ်နိုင်တဲ့နိုင်ငံတွေကစိုက်ပျိုးထွက်ကုန်တွေကျဆင်းလာမှာဖြစ်တဲ့အတွက်ရိက္ခာထောက်ပံ့မှုတွေလည်းကျဆင်းလာနိုင်ခြေရှိနေပါတယ်
တိုင်းသူပြည်သားတွေရဲ့လူမှုဘဝကိုအကာအကွယ်ပေးနိုင်ဖို့ National Climate Adaptation Plan ဆိုတဲ့ဥတုရာသီပြောင်းလဲမှုနဲ့လိုက်လျောညီထွေဖြစ်စေမယ့်အစီအစဉ်ကိုနိုင်ငံတိုင်းအကောင့်ထဲပို့ဖို့လိုတယ်လို့လည်းထောက်ပြသွားပါတယ် FAO ရဲ့အဆိုအရနိုင်ငံပေါင်း58နိုင်ငံကလူပေါင်း158တန်းတို့အစာရေစာမလုံလောက်မှုနဲ့ဆိုးဝါးစာကြုံနေရပြီးသုံးပုံနှစ်ပုံဖြစ်တဲ့184တန်းတို့ကတော့ဥတုရာသီပြောင်းလဲမှုနဲ့ပဋိပက္ခတွေကြောင့်ဆာလောင်မှုတွေနဲ့ကြုံနေကြတာပါကုလအလုံးစုံရေးကောင်စီမှဥတုရာသီပြောင်းလဲမှုကြောင့်စားနပ်ရိက္ခာရှားပါမှုကိုအပြေရှားနေချိန်မှာပဲစွမ်းအင်နဲ့ရာသီဥတုဆိုင်ရာဝန်ကြီးအယောက်30ကျော်တို့ကလည်းကာဗွန်တက်ငွေလျှော့ချနေချိန်နီးပညာသင်တဲ့စွမ်းအင်ထုတ်လုပ်နိုင်ရေးပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဥတုရာသီရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကတော့ကမ္ဘာအပူချိန်တက်စေတဲ့ကာဗွန်ထုတ်လုပ်မှုကျဆင်းလာမယ်လို့ယုံကြည်ကြောင်းအခုလိုပြောဆိုသွားပါတယ
်။ I'm totally convinced now.that we will get to a low carbon no carbon economy there is no way no matter who is elected
carbon တောင်းဝေထုတ်လုပ်မှုကျဆင်းလိမ့်မယ် carbon ထုတ်လုပ်မှုကင်းတဲ့စီးပွားရေးလောကဖြစ်လာမယ်ဆိုတာကျွန်တော်ကျွင်းမဲ့ယုံကြည်ပါတယ်ကမ္ဘာဘယ်ဒေသမှာဘယ်သူပဲရွေးကောက်ခံရသည်ဖြစ်စေ carbon ထုတ်လုပ်မှုကတော့ကျဆင်းလာမှာပါဈေးကွက်အပြောင်းလဲတွေကိုဗန်နိုင်းဝင်ကြီးပဲဖြစ်ဖြစ်ဝင်ကြီးချုပ်ပဲဖြစ်ဖြစ်သဗ္ဗရကပဲဖြစ်ဖြစ်ဘယ်နိုင်ငံရေးသမားကမှကြောက်ပြစ်လို့မရပါဘူးBut now that
we have set the targets အစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝန်ကြီးတွေကလည်းတန့်ရှင်းစွမ်းအင်ကဏ္ဍမှာအကြီးအကျယ်ရင်းနှီးမြှုပ်နှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါ Mr. Gary ကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပေါက်လာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအာသွန်ခွင့်ဆိုင်ကြိုးပမ်းမှုတွေနဲ့အပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်စရာရှိပါတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်ကျမနှောင်းလောက်ပါ
ဥရူရာဒီနဲ့နာဂကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေနေ့ညအတွက်နောက်ဆုံးကြံရှိတဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကမ္ဘာနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကအဂရီလိုက်စားမှုနဲ့အကျင့်ပြတ်ချာစားမှုအစိုးဆုံးနိုင်ငံတွေဖြစ်ပြီးတော့ဘယ်နိုင်ငံတွေကအနည်းဆုံးပါလဲမြန်မာနိုင်ငံကရောဘယ်အဆင့်မှာရှိပါသလဲအခုတစ်ပတ်သတင်းတွေကသုဒ္ဓအစီအစဉ်မှာမှန်းညညလင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အဂရီလိုက်စားမှုဆိုတာကဒီနေ့အထိနိုင်ငံအများစုမှာရှိနေဆဲပဲဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးတည်ငြိမ်ဖွံ့ဖြိုးမှုရှိပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေမှာတော့အဂရီလိုက်စားမှုဆိုတာမရှိသလောက်နဲ့ကဏ္ဍအနှဲငယ်လောက်မှသာအနေအချင်းတွေ့နိုင်တာပါ။နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအားနည်းပြီးနိုင်ငံရေးစီးပွားရေးတည်ငြိမ်မှုမရှိတဲ့ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့အဂရီလိုက်စားမှုတွေကိုနိုင်ငံအစိုးရရဲ့ကဏ္ဍတိုင်းလိုလိုမှာအပြင်တခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းတွေ့ရပါတယ်။တရုတ်၊မော်ရိုကို၊အင်ဒိုနီးရှား၊ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေမှာဆိုရင်အဂရီလိုက်စားမှုနဲ့လက်စားမှုကျူးလွန်သူတွေကိုတည်တံ့အထိပြစ်ဒဏ်ချမှတ်တာတွေလည်းရှိပါတယ်။ကမ္ဘာနိုင်ငံတွေရဲ့အဂရီလိုက်စားမှုအတိုင်းအတာနဲ့ပတ်သက်လို့ CEO World Magazine ကြီးကလေ့လာသုတေသနပြုခဲ့ပြီးဒီနှစ်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။အစိုးရအရာရှိတွေရဲ့အဂရီလိုက်စားမှုပြည်သူလူထုအချင်းချင်းအကြားလက်ပြလက်ယူမှုနိုင်ငံရဲ့ဗဏ္ဍာငွေအလွဲသုံးစားပြုမှုစတဲ့အဂရီလိုက်စားမှုနဲ့အကျင့်ပြတ်ချစားမှုတွေအပါအဝင်အဂရီလိုက်စားမှုတွေပပောက်အောင်ကြိုးပမ်းတိုက်ဖြတ်မှုတွေဘလောက်ထိရောက်အောင်လှုပ်ဆောင်တယ်လဲဆိုတဲ့အချက်တွေပေါ်အခြေခံပြီးနိုင်ငံ158နိုင်ငံကိုလေ့လာစစ်တမ်းယူအချက်လက်တွေထုတ်ပြန်ခဲ့တာပါဒီလေ့လာမှုတွေအရတော့ကမ္ဘာမှာအဂရီလိုက်စားမှုအများဆုံးရှိတဲ့နိုင်ငံကအာဖရိကတိုက်ကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီယာနိုင်ငံဖြစ်ပါတယ်
ဆိုမာလီယာမှာမပြီးဆုံးနိုင်အောင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာတွေနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ထားမှုတွေကအချင်းပြက်ချစားမှုအဂတိလိုက်စားမှုတွေများလာစေဖို့အခြေခံအချက်တွေဖြစ်စေတယ်လို့ဆိုပါတယ်။အဂတိလိုက်စားမှုဒုတိယအများဆုံးနိုင်ငံကတော့လက်တင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံဖြစ်ပါတယ်။မှုရစေဝါကုန်ကူးမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကဗင်နီဇွဲလားနိုင်ငံရဲ့အဓိကအဂတိလိုက်စားမှုတွေဖြစ်လာရတဲ့အခြေခံအချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ထားတာပါ။ဒီနိုင်ငံနဲ့အတူဆီးရီးယား၊တောင်ဆူဒန်၊ယီမင်၊နီကရာဂွာ၊မြောက်ကိုရီးယား၊ဟေတီ၊အီကွေတိုရီယယ်ဂီနီယာနဲ့တာကမနစ္စတန်နိုင်ငံတွေဟာကမ္ဘာမှာအဂတိလိုက်စားမှုအများဆုံးအဆင့်တစ်ကနေ10မှာရှိတဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကတော့အဂတိလိုက်စားမှုအများဆုံးကမ္ဘာအဆင့်14မှာရှိနေတာပါ။ကမ္ဘာမှာအဂတိလိုက်စားမှုအနည်းဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံဟာ2024ခုနှစ်ရဲ့ပျော်ရွှင်မှုအရှိဆုံးအဆင့်တစ်မှာရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖင်လန်နိုင်ငံပြီးရင်တော့နယူးဇီလန်၊ဒိန်းမတ်၊စင်ကာပူ၊နော်ဝေး၊ဆွစ်ဇာလန်၊နယ်သာလန်၊ဆွီဒင်၊ဂျာမနီနဲ့အိုင်ယာလန်နိုင်ငံတို့ဟာအဂတိလိုက်စားမှုအကျင့်ပြည့်ချစားမှုအနည်းဆုံးထိပ်တန်းစင်နိုင်ငံပဲဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာအချက်နဲ့မရရှိတဲ့ဘရူနိုင်းနိုင်ငံကလွဲပြီးကျန်နိုင်ငံတွေရဲ့အဂတိလိုက်စားမှုအကျင့်ပြည့်ချစားမှုအ ਨੇ ဆုံးကနေအများဆုံးနိုင်ငံတွေကိုအစ်စ်လိုက်ကြည့်မယ်ဆိုရင်တော့စင်ကာပူနိုင်ငံကအဂတိလိုက်စားမှုအ ਨੇ ဆုံးနိုင်ငံအဖြစ်ထိပ်ဆုံးမှရှိနေတာပါ။အဲဒီနောက်မှာတော့မလေးရှား၊ဗီယက်နမ်၊ထိုင်း၊အင်ဒိုနီးရှား၊ဖိလစ်ပိုင်လာအိုကမ္ဘောဒီးယားတို့ရှိပြီးမြန်မာနိုင်ငံကတော့အကျင့်ပြည့်ချစားမှုနဲ့အာဂတိလိုက်စားမှုအများဆုံးအနေနဲ့နောက်ဆုံးမှာရှိနေရပါရှင
်။သတင်းတွေကသုဒ္ဓအစီအစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမခင်ဖြူထွေးထည့်လည်ကြညာပေးမှာဖြစ်ပါတယ်ဗျာ။
မွန်ပြည်နယ်ကြိုက်မြို့မြို့နယ်ကဖုန်ကြီးကျောင်းတစ်ကျောင်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့အရက်သားအပါအဝင်လူ20ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရယ်ထိခိုက်ဒဏ်ရာရတဲ့သူတွေလည်းအများပြားရှိနေပြီးတော့ဒီထဲမှာကလေးငယ်တွေလည်းပါဝင်တယ်လို့ပြောပါရယ်ပျောက်ဆုံးတဲ့သူတွေကိုရှာဖွေနေဆဲဖြစ်ပြီးခန္ဓာကိုယ်တစားစီဖြစ်နေတဲ့ရုပ်အလောင်းတွေကိုလည်းလိုက်ကောက်နေရတာကြောင့်သေဆုံးသူအရေအတွက်တိထက်ပိုပြီးတော့များလာနိုင်တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါရယ်ရှင်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့အနေနဲ့တရုတ်နိုင်ငံရဲ့တောင်းဆိုမှုကြောင့်ဇူလိုင်လကုန်အထိအပြစ်အခတ်ရက်စဲထားမယ့်အကြောင်းထုတ်ပြန်ပါတယ်။ရှမ်းမြောက်ဒေသမှာဒီလ15ရက်နေ့ကနေ18ရက်နေ့အထိ4ရက်ကြာအပြစ်ရက်စဲထားတဲ့အကြောင်းကို MNDAA ကကြေညာခဲ့ပြီးတဲ့နောက်အခုတစ်ချိန်ဒီ19ရက်နေ့ကနေလကုန်နဲ့31ရက်နေ့အထိထပ်မံတပ်တန်းတိုးလိုက်တာလည်းဖြစ်ပါတယ်။ဒီလိုအပြစ်ရတက်တန်းတိုးလိုက်ပေမဲ့လို့ဒီကာလအထွန်းမှာစစ်ကောင်စီတက်ဖွဲ့တွေဘက်ကနေပြီးတော့တိုက်ခိုက်လာတယ်ဆိုရင်တော့ MNDAA တက်ဖွဲ့တွေအနေနဲ့ကိုခုခံကာကွယ်ဖို့တင့်တော်တဲ့တံပြန်တိုက်ခိုက်တာတွေကိုလုပ်သွားမယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။အပြစ်ရထားတဲ့ကာလအထွန်းမှာဒေသဆိုင်ရာအုပ်ချုပ်သူတွေနဲ့ပူးပေါင်းပြီးတော့စစ်ဘေးအသင့်ဒုက္ခသည်တွေကိုကူညီတာတွေလုပ်သွားမယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာဂါဇာအဖြစ်ခက်ရစရေးဆွေးနွေးမှုတွေတိုးတက်မှုရှိနေတဲ့ဆိုတဲ့အချိန်ထဲမှာပဲဂါဇာလေဘက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုမနေ့ညပိုင်းတုန်းကအစ္စရေးကလေကြောင်းကနေ3ချိန်တိုက်ခိုက်တာကြောင့်လူ73ယောက်ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင
်။ရင်းချင်းချုပ်ကိုမခင်ဖြူထွေးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen Corian တို့ဖြစ်ပါတယ်။ဖြူအမေရိကန်အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9390နဲ့9383လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ညနေပါ